of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ April 16ရက်စာသာပွဲနေ့ပကြံအတက်နေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါတယ်။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးဒီနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေဆိုင်းထားရချိန်မှာအစိုးရရဲ့အနေနဲ့စီးပွားရေးကိုဘယ်တော့ပြန်လည်လည်ပတ်နိုင်မလဲလူတွေဘယ်တော့ပုံမှန်အတိုင်းသွားလာနိုင်မလဲဆိုတဲ့မေးခွန်းတွေလည်းရင်ဆိုင်နေကြရပါတယ် EU ဥရောပတမကဝင်နိုင်ငံတချို့မှာကျောင်းတချို့ပြန်ဖွင့်နိုင်ဖို့အစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်ဂျာမနီနိုင်ငံမှာကျောင်းတချို့ကိုမေလ၄ရက်နေ့မှာပြန်ဖွင့်ခွင့်ပြုဖို့ဝန်ကြီးချုပ်အန်ဂလာမာကယ်ကစီစဉ်နေပါတယ်စီးဆိုင်တချို့ကိုလည်းရှေ့သတင်းပတ်ပြန်ဖွင့်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ် American သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံစီးပွားရေးကိုပြန်ဆနိုင်ဖို့တိုက်တိုက်တွန်းတွန်းပြောနေပါတယ်။စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးလမ်းညွှန်ချက်တစ်တွေကိုဒီကနေ့ကြာသပတေးနေ့မှာသမ္မတထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။ချက်မှတ်ရေးဆိုင်ရာတာဝန်ရှိသူတွေကတော့ကန့်သတ်ချက်တွေကိုနေလာဆန်းပိုင်းဖယ်ရှားမယ်ဆိုရင်တိတ်ဆောလွန်းတယ်လို့ပြောနေကြပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်မဖွင့်ဆိုတဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အုပ်ချုပ်ရေးမှုတွေပေါ်မှာမူတည်ပါတယ်။ကနေဒါနိုင်ငံမှာတော့ယောဂထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေဖြည့်ချော့ပေးဖို့အသင့်မဖြစ်သေးဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောခဲ့ပြီးကနေဒါလူမျိုးတွေသတင်းပတ်ပိုင်းလောက်တီးခံဆောင်ပေးကြဖို့အတွက်တိုက်တွန်းခဲ့ပါတယ်American အစိုးရအကြီးအကဲယာတုနေရာတွေအတွက်သမ္မတရွေးချယ်ထားသူတွေကိုလွှတ်တော်အမတ်တွေကအတိမပြုသေးတာကြောင့်လွှတ်တော်ကိုဆိုင်းချမယ်လို့သမ္မတ Donald Trump ကချိန်ချောင်းနေပါတယ်လွှတ်တော်ကအတိမပြုပေးသေးသူတွေထဲမှာ VOA သတင်းဌာနကိုကြီးကြပ်ရမယ်သူလည်းပါဝင်ပါတယ် American ဖွဲ့စည်းပုံပြဋ္ဌာန်းချက်အမှတ်1မှာထူးခြားတဲ့အခြေအနေမျိုးဆိုရင်လွှတ်တော်တရားထဲကိုဖြစ်စီနှစ်ရက်လုံးကိုဖြစ်စီတမရကစိုင်းထား권ရှိတယ်ဆိုတာကိုရည်ညွှန်းပြီးတော့သူ့မှာလုတ်ပိုင်권ခိုင်ခိုင်မာမာရှိတယ်လို့တမရထရမ်ကအပုတ်ထုံးနေတုန်းကပြောကြားခဲ့ပါတယ်အထက်လွှတ်တော်အနေနဲ့တာဝန်ရှိတဲ့အတိုင်းသူရွေးချယ်ထားသူတွေကိုအတိပြုတင်မတင်မဲခွဲဆုံးဖြတ်ရင်ဖြတ်ဒါမှမဟုတ်ရင်တော့လွှတ်တော်နားထားခြင်းတမရအနေနဲ့အလုတ်ခတ်နိုင်အောင်လို့လွှတ်တော်ကိုစိုင်းထားမယ်လို့ပြောကြားခဲ့တာပါအရင် Broadcasting Board of Governors လို့ခေါ်ခဲ့ပြီးတော့တိကျလွတ်လပ်တဲ့ US Agency for Global Media ကိုကြီးကြပ်ဖို့အတွက်မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Beck ကိုတမရထရမ်ကရွေးချယ်ထားပါတယ်။ VOA သတင်းဌာနဟာ US Agency for Global Media အောက်ကသတင်းဌာနတစ်ခုဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့10နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်နေသူ85ယောက်ရှိပါတယ်။အမျိုးသားကျန်းမာရေးတပ်ခွဲဌာနမှာ April 16ရက်ဒီကနေ့လောလောဆယ်အထိတပ်ခွဲနမူနာစစ်ခဲ့သူ282ယောက်ထဲက11ယောက်မှာ COVID-19 ရောဂါပိုတွေ့ရှိခဲ့တာပါ။ဒီထဲမှာဒီရန်ကုန်တိုင်းပဟန်းမြို့နယ်မှာနေသူအသက်43နှစ်အရွယ်အမျိုးသားနဲ့တကုံမြို့တစ်တောင်ပိုင်းမှာနေသူအသက်89နှစ်အရွယ်အမျိုးသားတို့ဟာရောဂါပိုးရှိတယ်လို့အတည်ပြုထားသူတွေနဲ့ထိတွေ့မှုမရှိသလိုပြပခီးသွားထားတဲ့ရာဇဝင်လည်းမရှိကြပါဘူးအခုချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါတက်ခွဲအတည်ပြုလူနာ85ယောက်တေဆုံးသူ4ယောက်နဲ့ပြန်လည်နေကောင်းသူ2ယောက်ရှိပါတယ်တချိန်တည်းမှာပဲ COVID-19 ရောဂါပိုးကူးနေသူနေထိုင်တဲ့လမ်းတွေကိုအာဏာပိုင်တွေကအဝေးအထွက်တားမြစ်တာတွေလုပ်နေပါတယ်COVID-19 ကပ်ရောဂါဖြစ်နေခြင်းရွှေဈေး9နှစ်အတွင်းမှာအမြင့်ဆုံးတက်နေတဲ့ထိုင်းနိုင်ငံကရွှေဆိုင်တွေရှိမှာရွှေရောင်းဖို့ဒီကနေ့လဲတန်းစီစောင်းရတဲ့အထူးဖြစ်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကရွှေဈေးတအောင်စကိုဒေါ်လာ1930ကျော်အထိတက်ခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းလူမျိုးတွေအလူအယက်ရွှေတွေထုတ်ရောင်းနေကြတာဖြစ်ပါတယ်။လူတွေအနေနဲ့ဖြည်းဖြည်းချင်းစီရောင်းကြဖို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပုတ်ထုံးနေတုန်းကတိုက်တွန်းခဲ့ပါတယ်။ရွှေရောင်းသူတွေများနေတာကြောင့်ပြန်ဝယ်ဖို့ငွေနည်းလာနေပြီလို့ဆိုင်ရှင်တွေကပြောနေကြပါတယ်။လောလောဆယ်လင်းရင်အသွားလာကန့်တက်ချက်တွေအပြင်ဈေးကွက်တွေပိတ်နေတာလူစုလူဝေးမလုံရကန့်တက်ချက်တွေကြောင့်တခြားနိုင်ငံတွေကရွှေပြန်ဝယ်မဲ့သူတွေကိုရောင်းလို့မရတဲ့အခက်အခဲဖြစ်နေတယ်လို့ရွှေဆိုင်ပိုင်ရှင်တွေကပြောကြပါတယ်။လက်ရှိ COVID-19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေကြတဲ့ထိုင်းမိသားစုတွေကအသုံးစရိတ်လိုအပ်တာကြောင့်ဝင်ငွေအတွက်အခုလိုရွှေတွေထုတ်ရောင်းရတာဖြစ်တယ်လို့တချို့ကပြောပါတယ်။
American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရနိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုမှဖိခဲ့တဲ့သတင်းပတ်တွေအတွင်းကလူသားနဲ့ချီအလုလက်မဲ့အကျိုးခံစား권ကိုရှောက်ထားခဲ့တာကြောင့်အလုလက်မဲ့အကျိုးခံစား권ကိုရှောက်ထားသူဥယျပိုများလာပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ကြာဆင်းနေတဲ့စီးပွားရေးကိုပိုပြီးတော့ထိခိုက်လာစေခဲ့ပါတယ်။အမေရိကန်မှာပြီးခဲ့တဲ့လတွေအတွင်းအလုလက်မဲ့အကျိုးခံစား권ကိုရှောက်ထားတာဟာတန်း20ကျော်ရှိပါတယ်။အမေရိကန်ရဲ့စက်ရုံတွေကနေထုတ်လုပ်တဲ့ကုန်ပစ္စည်းရောင်းချမှုပမာဏဟာပြီးခဲ့တဲ့မတ်လကစံချိန်တင်လောက်အောင်ကျဆင်းခဲ့ပြီးဒါဟာ1946ခုနှစ်နောက်ပိုင်းမှာအကြီးမားဆုံးကျဆင်းခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးဟာပထမ3လမှာတည်းအကြီးအကျယ်ကျဆင်းခဲ့ပြီးဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးကျဆင်းခဲ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအာရှဘက်မှာတော့စီးပွားရေးစုရှယ်ယာဈေးကွက်တွေဟာဒီကနေ့မှအတက်ဖက်ကိုဥတီလာနေပါတယ်။ဩစတြေးလျက S&P စုရှယ်ယာဈေးကွက်က 3.5 ခန့်လုံးတက်လာခဲ့ပြီးဟောင်ကောင်၊ရှန်ဟိုင်းနဲ့မွန်ဘိုင်းစုရှယ်ယာဈေးတွေလည်းတက်ခဲ့တယ်လို့အမေရိကန်စုရှယ်ယာဈေးတွေလည်းမနေ့ကအတက်နဲ့ပိတ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာစီးပွားရေးဟာစိုးရိမ်စရာခေါင်းလောင်းအောင်ကိုကျဆင်းလာနေတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာစီးပွားရေးဟာဆယ်စုနှစ်တွေအတွင်းတစ်ခါမှမကြုံဘူးလို့အောင်ကိုကျဆင်းမဲ့အရေးလက္ခဏာတွေပြနေတယ်လို့ဆိုပါတယ်။ကမ္ဘာစီးပွားရေးဟာအခုနှစ်အတွင်းမှာ300ခန့်နှုန်းလောက်အထိကျဆင်းနိုင်တယ်လို့ IMF ကမနေ့ကခန့်မှန်းပါတယ်။2009ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုကြီးဖြစ်ခဲ့တော့ကစီးပွားရေးကျဆင်းမှုဟာ 3.1% ခန့်လုံးသာရှိခဲ့တာကြောင့်အခုတစ်ချိန်ကအဲ့တုန်းကထက်အဆ30%လောက်ဆိုးနိုင်တယ်လို့ဆိုထားပါတယ် IMF ကအခုလိုခန့်မှန်းလိုက်တာကြောင့်လွန်ခဲ့တဲ့3လကခန့်မှန်းချက်နဲ့တော့လုံးဝကိုစန့်ကျင်ဘက်ဖြစ်နေပါတယ်အဲ့တုန်းကတော့ကမ္ဘာစီးပွားရေးဟာအခုနှစ်မှာ 3.3% ခန့်လုံးတက်မယ်ဆိုပြီးတော့ IMF ကခန့်မှန်းထားတာဖြစ်ပါတယ်ဒါပြင်အမေရိကန်ကနေပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာလည်းအတိုင်းအတာတစ်ခုထိလောက်ပဲရှိတယ်လို့ကြေညာသူတွေကပြောပါတယ်။လက်ရှိစီးပွားရေးပြဿနာက1930ပြည်လုံးနဲ့စီးပွားရေးပြက်ကပ်ကာလဒီနောက်ပိုင်းမှာအဆိုးအဝါဆုံးဖြစ်တယ်လို့နိုင်ငံတော်ငွေကြေးရံပုံငွေအဖွဲ့အကြီးကဲဂျီဒဂုနတ်ကပြောပါတယ်။ပြည်ပကငွေကြေးထောက်ပံ့နေပေါ်မိခိုနေရတဲ့နိုင်ငံတွေမှာတော့အခုစီးပွားရေးပြဿနာရဲ့အကျိုးဆက်တွေကအလွန်ကိုဆိုးဆိုးဝါဖြစ်နေတယ်လို့သူကဆက်ပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတမွန်ဂျေအင်းရဲ့အနာရပါတီကအမတ်နေရာအများစုကိုအနိုင်ရသွားခဲ့ပါတယ်။ဒီနေ့ပေါ်ထွက်လာတဲ့ရွေးကောက်ပွဲရလဒ်တွေမှာတော့လက်ရှိသမ္မတရဲ့အနာရပါတီဟာမဲရီအတွက်အပြတ်အသတ်နဲ့အနိုင်ရခဲ့တာပါ။ဒါဟာတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာကြောင့်အခုလိုအနိုင်ရတာဖြစ်တယ်လို့လည်းပြောနေကြပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးဖြစ်ပွားပြီးတဲ့နောက်ကမ္ဘာမှာတနိုင်ငံလုံးအတိုင်းအတာနဲ့ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မဲပေးတဲ့နေရာမှာမဲဆန္ဒရှင်တွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်နိုင်ငံတော်ကမဲယုံ14,000ကျော်ကိုအနာဘိုင်းတွေဘက်ကပို့သက်စီဖြန့်တာတွေပါဝင်ဘေးကင်းလုံခြုံမှုရှိအောင်စီစဉ်လုပ်ခဲ့ပြီးတော့မဲပေးသူတွေအနေနဲ့လည်းနှာခေါင်းစည်းများနှဖုံးတွေကိုတက်ရတယ်လို့ကိုပူချင်းတိုင်းလာတွေလက်အိတ်ဆွတ်တာတွေပို့သက်ထားတဲ့လက်စေးတွေကိုတုံးခဲ့ကြပြီးတော့တယောက်နဲ့တယောက်လည်းခက်ခော်ခွာတန်းစီပြီးတော့မဲပေးခဲ့ကြတာဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲကိုမဲပေးနိုင်သူအရေအတွက် 66.2% ခန့်လုံးမဲပေးခဲ့ကြပြီးတော့ဒါဟာ1992ရွေးကောက်ပွဲနောက်ပိုင်းမှာအများဆုံးမဲပေးတာဖြစ်တယ်လို့တောင်ကိုရီးယားရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူလူနာ1800လဲမဲယုံတွေမှာတီးတက်မဲပေးတာဒါမှမဟုတ်စာရိုက်ကနေမဲပေးတာတွေလုတ်ခဲ့ပြီးတော့မဲယုံပိတ်ပြီးတဲ့နောက်မှာတော့တီးတက်ခွဲနေနေရတဲ့သူ13,000ကျော်လဲမဲပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။ရောက်ကိုရီးယားနိုင်ငံမှာအရေးပါတဲ့နိုင်ငံတော်အားလက်ရက်တည်းရဲ့ဖြစ်တဲ့ Kim Il-sung နဲ့အခမ်းအနားကိုတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un မတက်ရောက်ခဲ့ပါဘူး။လက်ရှိမြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့ Kim Jong-un ရဲ့အဖိုးဖြစ်သူ Kim Il-sung ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့သူတစ်ဦးဖြစ်ပြီးတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့ဖြစ်တဲ့ April 15ရက်နေ့ကိုနိုင်ငံတော်အားလက်ရက်အဖြစ်သတ်မှတ်ပြီးတော့နှစ်တိုင်းဂုဏ်ပြုကြတာဖြစ်ပါတယ်။ဒါပေမဲ့မနေ့ကမြောက်ကိုရီးယားအစိုးရပိုင်းမီဒီယာတွေကနေပြသတဲ့အခမ်းအနားတွေအတွင်းမှာတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာပုံမှန်တက်ရောက်နေကြအတိုင်းအခမ်းအနားကိုတက်ရောက်တာကိုမတွေ့ခဲ့ရပါဘူး။ဒါမဲ့လည်းအခုလိုမတက်ရောက်တာဟာကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်နေနိုင်တယ်လို့တချို့အကဲခတ်တွေကတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။ VOA American တန်ကနေ6တရီနေ့ညပိုင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
COVID-19 ထပ်တိုးလူနာတွေထဲကပြပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူနဲ့လည်းထိတွေ့မှုမရှိထားပဲ COVID ယောဂဖြစ်လာသူနှစ်ဦးရဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10:00ထုတ်ပြန်ချက်ထဲမှာတခွဲတီးပြူလူနာ12ဦးထပ်တိုးလာတာကိုဖော်ပြထားပါတယ်။ အဲ့ဒီထက်တိုးလူနာဆက်တဲ့ဦးတွေကလူနာနံပါတ်89နဲ့85ဟာပြပခီးသွားထားတဲ့ရာဇဝင်မရှိသလိုကိုဗစ်ရောဂါဖြစ်ပွားသူနဲ့ထိတွေ့ခဲ့သူတွေမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်အရပြရပါတယ် လူနာနံပါတ်86အသက်43နှစ်အရွယ်အမျိုးသားဟာကိုဗစ်19ရောဂါအတည်ပြုလူနာတွေနဲ့ထိတွေ့မှုမရှိဆိုတာနဲ့ပြပသူခီးသွားရာဇဝင်မရှိလို့ဖော်ပြထားပေမဲ့ဒီလူနာဟာရန်ကုန်မြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေသူဖြစ်ပြီးပြည်ရင်းခီးသွားထားသူဖြစ်တယ်လို့ဗဟန်းမြို့နယ်ကုသရေးဦးစီးဌာနမှတောက်တာနေနေတော့ က VOA
ကိုပြောပါတယ်။သူကပန်ပစီဖိတ်မှာလောက်တာပေါ့နော်။အဲ့ဒီမှာလည်းနည်းနည်းထိတွေ့မလား။ထင်တာပြောတာပေါ့နော်။မအားတော့တော့စိတ်ချမသိဘူးလေ။သူကနောက်ကိုနေတယ်ပြန်သွားသေးတယ်ပေါ့နော်။ဒုက္ခင်သာကကြွားလို့သူ့မိန်းမကြီးလာရှိ လူမျိုးတွေခီးတွားတာတဲ့ပေါ့နော်ပြည်တွင်းခီးတွားပေါ့နော်အဲ့ဒါလည်းရှိနေတယ်အဲ့ဒီရန်ကုန်မှာလည်းသူ့အတူတော့အလုပ်ခီးတွားတာပြန်လာတယ်လည်းရှိမှာပေါ့နော်သိကြတော့ပြောလို့မရဘူးပေါ့နော်အခုကလည်းတော်တော်များများကြေးစီကတက်လာပြီဆိုတော့သူဘသူနဲ့အနီးကပ်ခီးတွေ့ရလဲဆိုတာတော့အသေးစိတ်ကတော့တကယ်မလို့လူနာကိုလည်းမေးလို့မရမရသေးတာကြတော့လည်းသူကလည်းဝေဖန်ပြီးပို့တာပြီးပေါ့နော်ဟိုတယ်မှာလောက်တာသိတယ်သူမ ဒီကတော့ကိုယ့်အကူလိုက်လိုက်ကမ်းမယ်အိမ်မှာပဲနေမယ်အပြင်တန်းနိုင်တယ်များမှာဒါဒီယောဂဖြစ်ပွားမှုကိုရှင်းချနိုင်မှာဖြစ်တယ်လို့ဒေါက်တာနီနီတော်ကအခုလိုဆက်ပြောပါတယ်အဓိကတော့ကိုယ့်အကူလိုက်လိုက်ကမ်းမယ်အိမ်မှာပဲနေမယ်အပြင်တန်းနိုင်တယ်များမှာအိမ်မှာလဲဒီဒီကြာလေးစနစ်တကျနေကြမယ်မတ်တက်မယ်အပြင်တွားရင်အိမ်ကိုတယောက်ပဲကိစ္စချင်းထွက်ပြန်တဲ့လူတွေကတော့အိမ်မှာပဲနေကြ
အလုံးမျိုးတွေပေါ့နော်အလုံးလိုက်နိုင်တော့ဒီယောဂါတော့ထိန်းချုပ်နိုင်တယ်လို့ထင်တာပေါ့နော်သူတို့လိုက်နာမှုအားနည်းတယ်လို့ပဲမြင်တာပေါ့နော်သူတို့လိုက်နာမှာပဲဆီယမ်မတို့အထင်ကြီးမှာလေဆီယမ်မတို့ကပညာပေးရုံပဲရတယ်ဒီလိုလောက်ပါဒီလိုနေပါပြောလို့ရတယ်ဒါပေမဲ့လူတွေမလိုက်နာတာတော့တော်တော်ခက်တယ်
ဒါပေမဲ့ခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူနဲ့ထိတွေ့မှုရှိထားသူတွေကမဟုတ်ပဲအတီးပြုခံထားရတဲ့လူနာတွေလည်းထပ်တိုးလာတာကြောင့်ပြည်သူတွေအနေနဲ့မလို့အဖက်အိမ်ပြန်မထွက်ဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူတွေကထပ်တလဲလဲသတိပေးနေတာပါတောင်ငုံမြို့နယ်ကုသရေးဦးစီးဌာနမှတောက်တာမြတ်သူဝင်းကလည်းညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာပေးဖို့တောင်းဆိုထားပါတယ်
ထပ်တိုးလူနာနံပါတ်85ဖြစ်တဲ့တောင်ငုံမြို့နယ်မှာနေထိုင်သူအသက်86နှစ်အရွယ်အမျိုးသားဟာခီးသွားရာဇဝင်နဲ့ယောဂဖြစ်ပွားထားသူတွေနဲ့ထိတွေ့မှုရှိထားပေမဲ့လေတခွဲအတီးပြူလူနာဖြစ်ရတဲ့အကြောင်းရင်းကိုဒေါက်တာမြတ်သူဝင်းကအခုလိုခံမှန်းပြောဆိုထားပါတယ်
ဒီနေ့ပေါ့နော်အတူနေလူသားစုတွေရှိတာကိုတူနေလူသားစုတွေကတော့အပြည့်အစုံသွားလာလုပ်တဲ့အနေနဲ့လူတွေပါနေတာပေါ့နော်ဟိုက်ကကတော့ဖြစ်နေတာပေါ့ကျွန်တော်တို့ဒါကမှန်းကျက်တော့ပေါ့နော်အဲ့တော့အဲ့ဒီဒီနေ့လူသားစုတွေကိုကျွန်တော်တို့ပရိသတ်တွေကိုပို့မယ်တချို့လည်းသေးရုံနေပို့တယ်ပေါ့နော်အဲ့လိုဒီလိုသူတွေကဒီကနေကလေးတွေကိုကျွန်တော်တို့ကျန်ဒီဖြစ်ပြရမှာပေါ့ဘူးဒီမှာတက်ပြီးရှင်းနိုင်
Tarigo Tincho Gagwebo Udra, Anabanguza, Sangyan Ejay, Tokyan Hare, Sangyan Shangyan Hyoja, Chadugule, Diduri and Nene, a teacher like Nabuga, Yi Chielu, Jamai Dawin Shidriga, three Bini Vare. Tigle CNU, Ya, Kavanayan, Nami Bang, Nayat the Sema, Lubang, Tainna Sejogu, Kusa Keraba. Yoga Jang de Sonu, the Dain Don Nong Yoshi Gavi, Yoga the Daladu Yi Drahale, Nadin Nadan Yoti, Shitabi Chibale, Jama Susuba, Yang Mugani, the Dain Pipo Taraba.
Malaysia Nangan Bam Yamada U, COVID 19 Yogane, Quelonga Sura, Tinsepi Bame, Jamama E Mava. Malaysia Nangan Bat, Yama Windy, Tai Lulogani, and Yamada Uha, COVID 19 Pirates Net, they sold Dora Pichau, Ebila Sachayama, Takwes and the Muki Tralabare. Tuha, Ebila Satoyanida, Chana B, they sold all our chippy me, Tuya Yo Lango Ubi, Takwena Muna, Sisayama, Corona Pirates Dushija, Pietrakeda, Chipare, Daja Tugo, Yo Lango Pianyajin, Chachin, Miraju Kayare, so be Malaysia, Naikunimu, then Ogata, Usanwing up your body.
Canodo, the Bila, my body, Tila Satoyanima, ကျွန်တော်တို့ဒီမလေးရှားနိုင်ငံကွာလာလမ်ပူးလို့ကျင်ကျန်းဈေးနားမှာနေတဲ့မြန်မာတယောက်ကသူကနှစ်ပတ်နောက်ရှိပြီးတော့ပေါင်းရည်လူတယောက်ပြောင်းနေတာအဲဒါသူ့မှာလည်းအထောက်အထားရှိတဲ့ခါကျတော့သူကဆေးရုံတော်ဘုတ်ကိုကြောက်နေတယ်ကြောက်နေတဲ့အခါမှာအဲ့ဒီမှာသူကဒီရေချိုးကားနေကအပေါ်ပါတော်ပြီးအပြန်မှာသူ့ရဲ့ဒီအခမ်းအနားမှာလဲပြီးပြောရတယ်ပေါ့ဒီတော့တဲ့ခါကျတော့ကျွန်တော်တို့ဒီမလေ along la yu bi de kha ma tu sit si de bo sit si bi di ni ma so yin tu le di covid 19 line na bo ku set ni de bo a cha mu a myan so tin ju ya me so chan lo aku ni taung ne taung lo chan lo u le de me tin ju pi wa da so ho
malaysia nai ngan twin ma myama 31 ya corona virus ku set khan tha ya de so bi malaysia nai ngan ga myama tan yong ga le pyo so tha ba de aku tei song tu ha 31 u pa de si yin ne ma ma pa win chang u san win ga pyo pya ba de
မပါဘူးမပါဘူးသူကတော့ဘာမှအထောက်အကူမရှိတဲ့ကျတဲ့ကျောင်းရှစ်တုံးအလုပ်သမားဆိုတော့သူကကြောက်တယ်ပေါ့ဒီကဘယ်လိုမှမပြောဘူးကိုယ်ကပဲကြည့်ပြီးစစ်တော့ဖြစ်တယ်တိကျအစိုးရကပြီးခဲ့တဲ့တပတ်လောက်ကတရားဝင်ကြီးညာတယ်ပေါ့လေမြန်မာနိုင်ငံသားတုံးဆက်တယောက်ကူးဆက်ခံရတယ်ဆိုတဲ့ကြောင်းကိုကြီးညာတယ်ဒါပေမဲ့မောက်ဖီမော်နီဆိုပြီးသူအဲ့လိုတရားဝင်တော့မကြီးညာဘူးအဲဒီတုံးဆက်တယ
Yamu Uzi Tanagaro, Malaysia would Diawin say Lotte Lotamaba, Nathanjo she be the Chani Lan in it, Malaysia would Yau Dore to the Along Bow in, Malaysia Mam Yamalo the Ma, Nathan Jemene Shinibare, Malaysia Nangamaro, Taquenamuna, Santamu Apia, Corona Pirates she do Naran Joshi be, Dioba Bojang, she said, Jo, they so they are
တေးယောက်ရောက်မြန်မာလူသားတွေမြန်မာဘက်ကပြန်လက်ခံမယ်ဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်စောထပ်ပါတေးယောက်မြန်မာနှစ်နိုင်ငံဒေသအစိုးရကြီးညှိနှိုင်းမှုနဲ့တေးယောက်ပြည်ရောက်မြန်မာလူသားနှစ်ပေါင်း၄ပါးကိုဒီကနေ့အီဗီလာ၁၆ရက်ကစပြီးလွယ်ချေနေဆက်ပေါက်ကနေအတုလိုက်ခွဲပြီးပြန်ပို့နေပြီဖြစ်ပါတယ်ရှင်နံပြည်နယ်လုံချွမ်းခရိုင်အစိုးရတာဝန်ရှိသူတွေပြေးပို့လာတဲ့စည်ရ
ဖြစ်ပါတယ်။သူတို့အားလုံးတကြမ်းတိုင်ငင်ပြမှုစီစဉ်ထားပေမယ့် COVID-19 ရောဂါကြောင့်တရုတ်ပြည်ရဲ့အသွားအလာတွေကန့်သတ်ခဲ့လို့အခုမှပြန်ကွင်းရကြတာပါ။မြန်မာပြည်တွင်းမှာတော့သူတို့ကိုကျန်းမာရေးစစ်ဆေးရာတွေလုပ်ဖို့ကြိုတင်ပြင်ဆင်ထားပါဗျ။ဒီလိုမျိ
ုးတွေနဲ့ဒီနေ့ဆက်လက်ဆံနေပါတယ်။ကျွန်တော်လည်းကျွန်တော်တို့ဒီနေ့ဆွေးနွေးပွဲနဲ့ဒီ new community စီစဉ်မှုရောဟို quality မဟုတ်ဘူး900ပါကျွန်တော်စီစဉ်ထားပါတယ်။အဲ900ကအချင်းချင်းနဲ့ပြင်ပလို့ဆက်တယ်ကျွန်တော်ထားပါမယ်ခင်ဗျ
။တချင်းမီနယ်လွဲချဲမြို့နယ်အုပ်ချုပ်ရေးမှူးဦးရှင်မင်းထွန်းပြောသွားတာပါ။တရုတ်အာဏာပိုင်တွေကလွဲချဲနေဆက်ပေါက်တစ်ခုကပဲခွင့်ပြုလို့အခုလိုလူကြီးတွေများနေရဖြစ်ပြီး COVID-19 အတွက်ကျန်းမာရေးစစ်ဆေးမှုတွေတိကျလုံဆောင်မှုအခက်အခဲတွေရှိနေကြောင်းမိုးမောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ်
။ကျွန်တော်တို့မှဒီမှာဗာအခက်အခဲရှိနေတဲ့အတွက်နံပါတ်1ကျန်းမာရေးဝန်ထမ်းတွေတော့မိဒတ်တွေစတဲ့ထောက်ကရာအလုံးကအဲသာသာလို့ဒီပြည့်ဆိုတော့ဒီဥစားပဲအားလုံးတာစုပြီးနည်းနေတာပေါ့ခဏကြာဝင်နေတယ်အကုန်လုံးအခုကျွန်တော်မြို့နယ်မှာဆိုရင်50နဲ့ဒီအောင်ရှိပါပြီစောင့်ကြည့်နေတာအဲဒီဥစားလည်းသူတို့လှုပ်လှုပ်နေကြတာပေါ့နော်ဟိုဘက်တရုတ်အစိုးရနဲ့ကျွန်တော်တို့ဒီဘက်ကမြန်မာပြည်ဘက်ကအစိုးရနဲ့လည်းသူတို့စကားပြောတာတော့တရုတ်ကို300ဘာလောက်ပဲလက်ခံပေးမယ်ပေါ့နော
်တရုတ်ပြည်ဘက်ကပြန်လာရဲ့မြန်မာတွေကိုလွေချင်မြို့နယ်မှာယောဂဆက်စစ်ပြီးရတယ်မိုင်90လောက်ဝေးရဲ့ဗမော့ခရိုင်မိုးမောက်မန်စီရွှေကူမြို့နယ်တွေကတိကျစောင့်ကြည့်နေရာတွေကိုခွဲပြီးပို့မှာပါ။ပြန်လာ
တဲ့သူတွေကိုတောက်စခန်းလေးကနေတော့မြို့နယ်ကိုခွဲလိုက်မှာပေါ့နော်။မန်စီမိုးမောက်ရွှေကူဗမော့တော့ခံတော့ဖဲရောဖဲပြီးတော့ခါကျသူတို့ဘက်ကိုဆက်လာသူတွေရှိစီပါစာပြေးနေဆိုအစားတိုင်းနဲ့ကျွန်တော်တို့မှန်ဝန်တန်းနေသူတွေအဲ့ဒါအဲ့မှာကျွန်တော်တို့ကျမကြီးစစ်စစ်ကြီးလေးပြောခိုင်းတာများတာအားကုန်ပေါ့။နောက်ရက်ဒီကတော့ကျွန်တော်တို့တနည်းကိုဖိတ်ခြင်းကျမကြီးစစ်စစ်ကြီးလေးပေါ့
။မိုးမောက်ပြည်သူ့ကျမကြီးဦးစီးဌာနမှဒေါက်တာတင်မီသိန်းပြောသွားတာပါ။ဒီနေ့လွဲကျဲကိုစပြီးဝင်ရောက်လာသူကစုစုပေါင်း400ဝန်းကျင်လောက်ရှိပါတယ်။ကချင်ပြည်နယ်ကမဟုတ်ပဲတခြားဒေသကသူတွေဆိုရင်လွယ်ကျယ်မြို့ကပြီးတဲ့စီစဉ်ထားတဲ့နေရာတွေမှာကိုယ်စီရင်နဲ့27ရက်အဆောင်ကြီးခံရမှာပါဒါကလည်းလူကြီးအကန့်အသတ်နဲ့ပဲလက်ခံနိုင်လို့တခြားနယ်စပ်ပေါက်တွေကနေဝင်ခွင့်ရဖို့အတွက်လည်းတာဝန်ရှိသူတွေကဆွေးနွေးနေကြပါတယ်ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပို့ထားတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိရတဲ့သူတွေများလာနေတဲ့အချိန်မှာပကြံကာလရုံးပိတ်ရတွေပြီးလို့လုပ်ငန်းခွင်ပြန်ဝင်ကြရမယ့်ကိစ္စနဲ့ပတ်သက်ပြီးအလုပ်သမားတွေကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ပကြံကာလရုံးပိတ်ရတွေအပြီးလုပ်ငန်းခွင်ပြန်ဝင်ကြရမယ့်အလုပ်သမားတွေအနေနဲ့အလုပ်ကိုသွားရလမ်းတစ်လျှောက်မှာကြုံတွေ့ကြရမယ့်လူအများနဲ့ထိတွေ့မှုလုပ်ငန်းခွင်မှာတွေ့ကြရမယ့်ဝန်ထမ်းအချင်းချင်းထိတွေ့မှုတွေကိုစိုးရိမ်လာကြတာတွေရှိနေပါတယ်။မြောက်တခုံမြို့နယ်မှာနေထိုင်ပြီးကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မဆူဆူဆန်ကရောဂါပိုးတွေ့ရှိရမှုများလာတဲ့အချိန်မှာသူ့အနေနဲ့ရုံးသွားဖို့စိုးရိမ်တဲ့အကြောင်းကိုအခုလိုပြောပြလာပါတယ်
။ကျွန်တော်ကအခုအဖေကတော့စီစဉ်ပေးပါတယ်
။ဟုတ်။
ဒါပေမဲ့အပြင်ထွက်ရမှာကိုကတော့အုပ်ကလေးဟို home stay တဲ့ရဲ့အတွင်းမှာအိမ်ထဲမှာပဲနေရင်ဒါပေမဲ့တခြားရုံးကလူတွေကရောအခုလိုပဲနေပါမလားအဲ့ဒါကိုလည်းစိုးရင်ရုံးတက်လို့ရှင်ရုံးကကိုယ့်အတွက်စိတ်ဖြစ်ပါမလားအဲ့ရုံးတော့မှလည်းအဲ့လိုတစ်ချက်စိုးရင်လည်းအဲ့လားရှိရမှလည်းစိုးရင်လည်းနံပါတ်2ရုံးလည်းမဝင်ရင်ရုံးလည်းအဲ့လိုကြီးကစိတ်ချပါမလားအလုပ်ဘယ်လိုပြန်လုပ်ရမလဲတွေ့ပူလာရတော့အများကြီးပဲအဓိကတော့အဲ့ရုံးပြတဲ့အမှာတော်လန့်နေထားလို့ရောမသိဘူးမအားလို့လောက်ကကြတော့ဟိုအွန်လိုင်းနဲ့လည်းအလုပ်ဖြစ်တယ်လေလုပ်လို့ရတဲ့အလုပ်ဆိုတော့အွန်လိုင်းနဲ့လည်းအဲ့လိုမျိုးလုပ်ဖြစ်နေတယ်ပေါ့ပြင်လို့စေပေးမထွက်သေးပဲနဲ့လေရောရောမတက်ခိုင်းသေးပဲနဲ့အွန်လိုင်းကနေပဲလုပ်စီစီအလုပ်ဖို့ပြောစီနေတယ်ပေါ့နော်အဲ့လိုဖြစ်စီနေတယ်
ဒီလိုယောဂဘိုးတွေ့ရှိမှုများလာနေတဲ့အချိန်မှာရုံးတွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ရမယ့်ကိစ္စနဲ့ပတ်သက်လို့ကုမ္ပဏီဝန်ထမ်းတစ်ယောက်ဖြစ်တဲ့မကီထောကသူ့ရဲ့အမိကိုအခုလိုပြောပြလာပါတယ်
နောက်ထပ်ပေါ့ဒီစကွေးရနေရင်နောက်ထပ်ဒီလကောင်ထိပ်ပေါ့လေအဲ့လိုမျိုးပြန်တိုးပြီးတော့လောက်တောင်းချစီချင်တာပေါ့ဒီရန်ကုန်မျိုးတွင်းမှာပေါ့အဲ့လိုမျိုးဖြစ်စီချင်တာပေါ့ဒါမှအခုလက်ရှိကဒီရန်ကုန်တိုင်းဆိုရနေနေကြတော့ဘာဒါမှမကြရသေးဘူးပေါ့လို့သူတို့ကအမိနဲ့ထားတာပုံစံပြရတော့
ဒီလိုယောဂပိုးတွေတွေ့ရှိရမှုများလာနေတဲ့အချိန်မှာအစိုးရအနေနဲ့စီမံခန့်ခွဲမှုတွေလှုပ်ဆောင်ပြီးပြည်သူကိုအသိပေးတာမျိုးတွေလုပ်ပေးစီချင်တဲ့ဆိုတဲ့အကြောင်းကိုသတင်းဌာနတစ်ခုမှအလုပ်လုပ်နေတဲ့ကိုကျော်ဝနာကပြောပြပါရယ
်ဒီနေရာတွေအားလုံးကိုဒီနေ့ကလည်းဒီအစိုးရကိုစီမံခန့်ခွဲရေးလို့ဆွေးနွေးကြတယ်။ဆွေးနွေးနေတဲ့ကောင်ကိုတစ်ခုခုပေါ့ကွာ။တစ်ခုခုချပြနေတယ်အရင်ဆုံးပေါ့နော်။ဒါတော့ဒီလိုလိုဖြစ်လာနိုင်ပြီရှိတယ်။ဆက်ဆက်အစိုးရအနေနဲ့ဘယ်လိုဘယ်လိုစီမံခန့်ခွဲဆောင်ရွက်ပါမယ်ဆိုရင်အားမျိုးလေးတော့အရင်ဆုံးကနေဦးပေါ့နော်။ဒီအလုံးစုံတော့အလုံးသမားတွေတော့အခုအနေနဲ့လုပ်ပေးနေကြတယ်။အခုအနေနဲ့ပြောရမှာနော
်။အခု April 19ရက်နောက်ပိုင်းကြံကာလအပြီးမှာတော့ယောဂါကကွယ်ရေးအတွက်ဘာတွေတူးမြင်လှုပ်ဆောင်သွားမလဲဆိုတာကတော့ရန်ကုန်တိုင်းအစိုးရဘက်ကတိတိကျကျထွက်မလာသေးပါဘူးရန်ကုန်မှာတော့ယောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုအသွာလာပိတ်ပင်တာတွေပုံများလာပါတယ်ကျမအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်
မြန်မာနိုင်ငံထဲမှာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုမျိုးအကူအညီပေးနေသလဲဆိုတာကိုမင်းများတင်ဆက်မှာပါကျွန်တော်တားညို့ပါမြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်ရေးအတွက် American ပြည်အောင်စုရဲ့ရောဂါထိန်းချုပ်ရေးဗဟိုCDC အနေနဲ့ကြမ်းကြင်မှုအရာအကူအညီပေးနေတယ်လို့ပဲရောဂါရှာဖွေရေးဘက်မှလည်းဤပညာအရာတနန်းပေးကူညီခဲ့တာတွေရှိတယ်လို့ CDC တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ
် We actually have a CDC officer in Yangon who works closely with the Ministry of Health and Sports
ရန်ကုန်မှာ American CDC ရုံးရှိပြီးတော့မြန်မာကျန်းမာရေးနဲ့အာဂါဝန်ကြီးဌာနနဲ့အတူတွဲပြီးတော့လုပ်နေပါတယ
်
CDC Atlanta ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာ CDC ရုံးကတဆင့်ဤပညာရဲ့ဆိုင်ရာအထောက်ပံ့တွေကိုကူညီဆောင်ရွက်ပေးနေပါတယ
် CDC ရဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ John MacArthur ပြောခဲ့တာပါပြီးခဲ့တဲ့လရုံးကလည်းသူကိုယ်တိုင်ဥဆောင်ပြီးတော့ CDC အဖွဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ဆိုပါတယ
် to need a team in Myanmar it was epidemiologists and points of entry migration experts to work with
ပြီးခဲ့တဲ့လရုံးကဖြစ်မယ်ကူးစက်ဆိုင်ရာစွန့်ကျင်သူတွေနိုင်ငံဝင်ထွက်စီးပွားရေးဆိုင်ရာစွန့်ကျင်သူတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုကျွန်တော်ဥဆောင်ပြီးတော့မြန်မာကျန်းမာရေးနဲ့အကစားဝင်ဌာနနဲ့အတူတွဲလုပ်ခဲ့ပါသေးတယ်ရန်ကုန်နေပြည်တော်နဲ့မန္တလေးနေစစ်တွေကိုတွားခဲ့ကြပါတယ်ပြန်လာတဲ့မြန်မာနိုင်ငံသားတွေနဲ့ခီးသွားတွေကိုစီးစစ်စစ်ဆေးတာတွေပို့ပြီးတော့တိုးတက်ကောင်းမွန်လာဖို့အဲ့ဒီလေဆိပ်တွေကတီးကြခွဲစစ်ဆေးမှုဆိုင်ရာကျွမ်းကျင်သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ပါတယ် ဒီမတိုင်ခင်အချိန်ဒီကလေးက CDC အနေနဲ့မြန်မာနိုင်ငံအတွက်ဒီကုသရောဂါဆိုင်ရာလက်တွေ့ကွင်းဆက်မှုသင်တန်းအစီအစဉ်တွေလုပ်ပေးခဲ့တယ်လို့သူကပြောပါတယ်။တကယ်တော့ဒီ American CDC အနေနဲ့ကနှစ်တုတ်ကွေးယောဂါတိုက်ဖျက်ရေးကာလကလေးကယောဂါထောက်လှမ်းရေးနဲ့ဓာတ်ခွဲဆန်းသတ်မှုစနစ်တွေကိုမြန်မာနိုင်ငံအတွက်မှာစတင်လုပ်ခဲ့ပြီးသားဖြစ်တယ်လို့ဒေါက်တာဂျွန်မက်အာသာက VOA ကိုပြောပါတယ
်။ CDC has been working with Myanmar Ministry of Health and Sports really since the time of the bird flu outbreak in the
middle of 2000. နှစ်တုတ်ကွေးယောဂါပြန့်နှံ့ကူးစက်မှုအချိန်ကာလကလေးက CDC အနေနဲ့မြန်မာကျန်းမာရေးနဲ့အားစားဝင်ဌာနနဲ့တွဲပြီးတော့လုပ်ခဲ့တာပါ။ပြောရရင်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီအချိန်ကလေးကအာရှဒေသနဲ့ထိစပ်ခဲ့တာပါကပေးတုတ်ကွေးယောဂါဖြစ်လာနိုင်တယ်ဆိုတဲ့စိုးရင်ချက်ကြောင့်တိုင်းပြည်အနှံ့ယောဂါထောက်လှမ်းရေးစနစ်နဲ့ဓာတ်ခွဲဆန်းသတ်မှုကွန်ရက်တူကိုအဲ့ဒီအချိန်ကစလုပ်ခဲ့ပါတယ်အဲ့ဒုံကလုပ်ခဲ့တဲ့ဓာတ်ခွဲဆန်းသတ်မှုကူးစက်ယောဂါထိန်းချုပ်ရေးနဲ့ယောဂါရှာဖွေရေးစနစ်တွေကိုအခုမြန်မာပြည်ထဲဗိုင်းရပ်စ်ရှာဖွေထိန်းချုပ်ရေးမှာအသုံးပြုနေပါတယ ်မြန်မာနိုင်ငံရဲ့ COVID-19 ကာယယောဂါတုံ့ပြန်ဆောင်ရည်အတွက် American ပြည်အောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေပြီးတော့ဒေါ်လာ 1.8 တန်းကူညီပေးရမယ်လို့မတ်လ18ရက်နေ့ကလေးကကြေညာထားတာပါ။ဒါ့အပြင်ယောဂကာကွယ်ရေးပစ္စည်းတွေကိုလည်း USAID အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးခဲ့ပါရယ်။မြန်မာနိုင်ငံပါဝင်အရှိတော်အရှဒေသတွင်းနိုင်ငံတွေဟာတုတ်ခွေးမျိုးစားကူးစက်ယောဂါတွေဖြစ်ခဲ့တာအတော်လေးအတွေ့အကြုံရှိထားတဲ့အတွက်အခုဒီအခြေအနေကိုရင်ဆိုင်ဖို့အတွက်အဆင်သင့်ရှိတယ်လို့လည်း American CDC တာဝန်ရှိသူတွေကမြင်ပါရယ်။အရှိတော်အရှနိုင်ငံတွေဟာကမ္ဘာလူ့အရေးရဲ့900ခန့်နှုန်းရှိပေမဲ့လို့အခုဒီ COVID-19 ကာယယောဂအကျပ်တဲအခြေအနေမှာတော့ယောဂတွေ့ရှိမှုဟာတကမ္ဘာလုံးယောဂဖြစ်ပွားမှုရဲ့တိရခိုင်နှုန်းအသေးပြောက်အဖြစ်လဲတိရခိုင်နှုန်းအောက်မှာပဲရှိနေသေးတယ်လို့ဒေါက်တာမက်အာသာကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်တော့ဒီကနေ့အထိဆိုရင်ကိုရိုနာယောဂပိုးရှာဖွေတွေ့ရှိသူ85ဦးရှိပြီးတော့ဒီယောဂနဲ့ဆက်နွယ်ပြီးတော့သေဆုံးသူဟာလည်း4ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လွတ်လပ်ရေးတိုက်ပွဲမှာရောဒီမိုကရေစီလှုပ်ရှားမှုမှာပါရှေ့ဆုံးကပါဝင်ခဲ့တဲ့တို့မှအစည်းအဝေးနောက်ဆုံးလက်ချံသခင်ဟောင်းကြီးတူကွယ်လွန်သွားတဲ့အကြောင်းကိုတင်ပြပါမယ်။သူကတော့အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့သခင်ချန်ထွန်းပါ။သခင်ချန်ထွန်းဟာဒီကနေ့မနက်9နာရီမှာရန်ကုန်မြို့တာမွေမြို့နယ်ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဒီကနေ့ကွယ်လွန်သွားတဲ့သခင်ချန်ထွန်းဟာအင်္ဂလိပ်ကိုလိုနီစနစ်ကိုစန့်ကျင်ခဲ့တဲ့1939ခုနှစ်ကျောင်းသားတပိတ်မှာပါဝင်ခဲ့သူဖြစ်တယ်လို့ဂျပန်တော်လှန်ရေးမှလည်းပါဝင်ဆောင်ရွက်ခဲ့သူတဦးဖြစ်ပါတယ်။လွတ်လပ်ရေးရပြီးကာလမှာတော့တိုင်းပြည်ပြည်သူလွတ်တော်အမတ်ပါလီမန်အတွင်းဝင်နဲ့ကျုပ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ဘတ်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်တယ်လို့နိုင်ငံကုန်ကြီးပထမဆင့်လွတ်လပ်ရေးမော်ကွန်းဝင်ဒုတိယဆင့်စတဲ့ဘွဲတွေကိုလည်းရရှိခဲ့ပါတယ်။1990အလွန်ဒီမိုကရေစီရေလှုပ်ရှားသူတွေကိုစစ်အစိုးရကတင်းတင်းကြပ်ကြပ်ဖိနှိပ်ခဲ့ချိန်မှာတော့တခင်ချန်ထွန်းဟာဝါရင်နိုင်ငံရေးသမားကြီးများအစုအဖွဲ့မှပါဝင်ပြီးတိုင်းပြည်ရေးကိုပါဝင်ဆောင်ရွက်ခဲ့ပါတယ်။2019ခုနှစ်လွတ်လပ်ရေးနေ့တုန်းကသူ့ရဲ့နိုင်ငံရေးအမြင့်သဘောထားကိုတခင်ချန်ထွန်းက VOA ကိုအခုလိုပြောဆိုပါတယ်
။ပါတို့အနေနဲ့ကတော့တောင်းတာပဲနိုင်ငံရေးအကျဉ်းသားအလုံးကိုအလွတ်ပါဒေါ်စန်းကြီးလည်းလွတ်ပါအလုံးကိုလွတ်ပြီးတော့အဲ့ဒါတွေ့ဆုံဆွေးနွေးပါလို့ပြောတာအဲ့တော့ဒီလိုပြောတာကတော့စောစောကလေးလည်းပြောတယ်ကမ္ဘာကူးရက်တမကလည်းပြောတယ်နိုင်ငံပြည်ပြည်ကလည်းတော်တော်များများပြောတယ်ဟုတ်လားအဲ့ဒီလိုပြောလို့မဲ့ဒီသူကနည်းနည်းမှပြန်လည်ပြောဆိုခြင်းဘာမှမရှိဘူးဒါဒီတွေ့ဆုံဆွေးနွေးဖို့ရာအခုကတော့ဘဝမြင်သမျှကတော့တွေ့ဆုံဆွေးခြင်းတဲ့စိတ်ရှိကိုမရှိဘူးလို့ဒီလိုပဲမြင်တယ်လေဒါကြောင့်မို့အဲ့ဒါအဲ့ဒီတွေ့ဆုံခြင်းတဲ့စိတ်ကိုမွေးပြီးတော့တွေ့ဆုံဆွေးနွေးပါဆိုပြီးတော့ဒါတပ်ပြီးပြောနေရတာတပ်ပြီးမြင့်တရရခံနေရတာအမှန်တော့ဒီလိုလွတ်လပ်ရေးအခါတည်းများမှာပြည်သူသူနေပြီးတော့ဟလာနိုင်ငံရဲ့ပြဿနာအရရကိုဖြေရှင်းမှုဟလာနိုင်ငံတော်ကြီးတူရစီစီပင်အောင်ဆောင်ရွက်ဖို့ဒါတိုက်တွန်းလိုပါတယ
်တကင်ချန်တွန်းကွယ်လွန်သွားတဲ့အပေါ်မှာတော့အသက်68နှစ်ရှိပြီဖြစ်တဲ့နိုင်ငံရေးသမားသတင်းစာဆရာစာရေးဆရာဦးလာကွန်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘက်မှာဒီမိုကရေစီလှုပ်ရှားမှုဘက်မှာဝါရဲနိုင်ငံရေးသမားကြီးဒီအဖြစ်နဲ့နောက်190ကျော်အထိသူနိုင်ငံရေးကိုကောင်းကောင်းမွန်မွန်ဝန်ပါပြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်ပါတယ်။နောက်တမိုင်းမှာလည်းကိုယ့်ဘက်ဒဲကနေပြီးတော့တို့မှအဖြစ်အုံရောက်တဲ့ကနေစပြီးဒီဘက်အဖြစ်သူစွန့်စွန့်တမန်လေးတော့လုပ်ခဲ့တာရှိပါတယ်။နောက်တိုင်းပြည်အတွက်လွတ်လပ်ရေးကိစ္စတွေမှာလည်းလွတ်လပ်ရေးနေရာတွေမှာပါဝင်ထုတ်ချခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တဲ့အတွက်အခုလို့ဆုံးမသွားတာတော့အင်တာဝိုင်းမျိုးကကောင်းပါတယ်လို့ပြောတယ်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကလည်းအခုလိုပြောပါတယ
်ဆရာဆက်ပြန်ကြတော့ဟာကစက်လုံးနိုင်ငံရေးသမားအစ်စ်တရားရလို့တခြားဘာမှမလုပ်ဘူးတိုင်းပြည်နိုင်ငံရေးကိုယ်နဲ့သူ့သွားတဲ့အထူးရတဲ့ပုဂ္ဂိုလ်သူ့မှုလို့ပြောကြပါတယ်
taking Chantoya Zabanagoro, Digani Mabe, she will do them, Nijimbi song your care about it. General Muzova, Yangon Yugani, Trim Pibura, Pibare. ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာလေးတစ်ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရို
bamis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bamis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။အခုတခါတင်ပြမှာကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပုဂ္ဂပလမ်းကြောင်းအစီအစဉ်အရမြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းဒီအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားတာဖြစ်ပါတယ်။
မပြီးမှာအကောင့်ထဲပေါ်မဲ့ပိုးကပတ်လမ်းတွေအကြောင်းနယ်သာလန်အခြေစိုက် CNI Core Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါတယ်။တရုတ်မြန်မာလျှက်စစ်တအားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းဖေယူပို့ဆောင်ရေးအထူးစီးပွားရေးဇုံနဲ့စက်မှုဇုံစတဲ့နေပေ၄ခုမှာအကောင့်ထဲပေါ်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဖို့ကြိုးပမ်းနေပုံကိုပေါ်ပြပါတယ်မြေဆုံဆယ်စတင်တိဆောက်ချိန်မှာမြမရေအားရစစ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါတယ်အခုတော့တရုတ်ပြည်မှာရစစ်တအားတွေပိုရှာနေလို့မြမကဝေယူသုံးဆွရမယ့်အခြေအနေရောက်လာပါတယ်တရုတ်ပြည်မှာရစစ်တအားထုတ်လုပ်မှုပိုရှာနေပြီးယူနာနဲ့စုချွန်ပြည်နယ်တွေမှာအများဆုံးပူလျမ်းနေပါတယ်ဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနာပြည်နယ်ကရစစ်တအားကိုဝေယူသုံးဆွနေပါတယ်မြန်မာကလည်းတရုတ်တောင်ပိုင်းလျှက်စစ်တအားလိုက် CSG China Southern Power Grid ကနေမီဂါဝတ်1000ဝယ်ယူဖို့သဘောတူထားကြောင်းသိရပါတယ
်မြန်မာနိုင်ငံမြောက်ပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကလျှက်စစ်တအားပေးနေတာကြားပြီးဖြစ်ပါတယ်ဒါပေမဲ့ပြည်တွင်းအထိလျှက်စစ်တအားပေးပို့နိုင်ဖို့အတွက်ကီလိုဗတ်500တည်ဆောင်နိုင်တဲ့လျှက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်ဒီနေရာမှာတရုတ်နိုင်ငံပိုင် CSG ကုမ္ပဏီဟာထင်ရှားပါတယ်အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာတန်း8000ဝင်ငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ် CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အသင်းကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်မူဆယ်ဟိုပုံးလွိုက်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိလျှက်စစ်တအားလိုင်းတွေတည်ဆောက်မဲ့သဘောရှိပါတယ်မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့လျှက်စစ်ကြိုးလိုင်းစနစ်နှစ်ခုတည်ဆောက်မဲ့အစီအစဉ်ဖြစ်ပါတယ်အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပြိပက်ခဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင်တမ်းလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကြောက်ဖြူရထားလမ်းနဲ့ပါဝင်ပါတယ်။ဒေါ်လာသန်းတစ်သန်းကုန်ကျမဲ့စီမံကိန်းဖြစ်ပါတယ်။တရုတ်နိုင်ငံတရုတ်မီးထပ်ကုမ္ပဏီကဥဆောင်တည်ဆောက်ရမယ်ရထားလမ်းဖြစ်ပါတယ်။အမှုတန်း3သိန်းနဲ့နိုင်ငံသားမှရထားလမ်းတွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။စက်တင်ဘာလကတော့မူဆယ်မန္တလေးရထားလမ်းဆောက်လုပ်ရေးကိုလုံခြုံရေးကြောင့်ရပ်ဆိုင်းလိုက်ကြောင်းမြန်မာဘက်ကကြေညာပါတယ်။ရွှေလီကြောက်ဖြူရထားလမ်းဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါတယ
်။ယူနန်ကအကုန်ပစ္စည်းတွေဗမော်ကိုတည်ယူပြီးအီယာဝတီမြေကျောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်မဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းကျောင်းရေကျောင်းလမ်းလို့ခေါ်ပါတယ်ဒီစီမံကိန်းကိုယူနန်အစိုးရဆွေဆွေစမ်းနေမှာဖော်ပြတာများပေမဲ့မြန်မာဘက်ကတိတ်စိတ်ဝင်စားပုံမရဘူးလို့ဆိုပါတယ်မြန်မာအစိုးရကအထူးစီးပွားရေးဇုံကိုပို့ပြီးစိတ်ဝင်စားနေပါတယ်စ ဈေးကွက်စနစ်ကျင်သုံးကလေးကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဆောင်ပေါင်း 2,500 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့အနည်းချင်းသာရှိပါတယ်။ဂျပန်အကူအညီနဲ့တည်ဆောက်တဲ့သီလဝါဆောင်ကတော့လုပ်ငန်းစနေပါပြီ။တဝယ်ဆောင်ကတော့ဒါမယ်ကြမယ်ဆိုတဲ့သဘောရှိနေပါသေးတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကမ်ပိုက်တီမူဆယ်နဲ့ချင်းရွှေဟော်စတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဆောင်ခုနှစ်ခုရှိတယ်လို့ပြောနိုင်မယ်ထင်ပါတယ
်။ယူနန်ထိန်ချုံမောင်ရှာဖေယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနာစက်မှုဇုံတွေအထိဝင်ရောက်ရင်းနှီးပြုံနှံနေကြပါတယ်။နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထိန်ချုံနဲ့လန်ချန်းမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါတယ်။စက်မှုဇုံတည်ဆောက်လို့ဒေသခံတွေနှိမ့်နာတာမို့ကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဘုရားဗလန်တွေဟာတရုတ်အရင်းရှင်စနစ်မှာပိုလျာနေတာတွေကိုမြန်မာပြည်ထဲပြန်ဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအနည်းတွေဝင်ရောက်လာနိုင်တာကိုသတိပြုသင့်ပါတယ်။ဒါကြောင့်မို့တရုတ်ဘုရားဗလန်ကျောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးအချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပေးချရပါလိမ့်မယ်။မြစ်ဆုံဆယ်လူလက်ခံပြီးမှရက်ဆိုင်ဓာမျိုးဟာအမှုဖြစ်ပြီးရော်ကြီးပေးရမယ့်ဂိမ်းရောက်လာနိုင်ပါတယ်။တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မှတ်မထိုးမီအနုစိတ်ခွဲခြားစိတ်ပြပြီးကောင်းကျိုးဆိုးပစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ် -19 ကာလဈေးသွားကုလက်လှရှားခြင်းကာကွယ်ရေးကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးသူစာတိုးဆင့်စတိုးလာချိန်မှာအဓိကအိမ်မာနေခြင်းအတွင်းဈေးသွားတာနဲ့ကိုယ်လက်လုံရှာတာတွေအတွက်စိုးရိမ်မှုတွေတိုးလာနေပါတယ်။အခုလိုချိန်မှာအကြောက်မလွန်ကြပဲခပ်ပေါ့ပေါ့လည်းမနေကလုတ်เสียရှိတာတွေကိုသတိဝိရိယနဲ့ဘယ်လိုစနစ်တကျကာကွယ်လုတ်ဆောင်နိုင်ပါလဲ။ဒီအကြောင်းအမှုဇီဝဗေဒပညာရှင်စေတက္ကသိုလ်တည်းအမှုဇီဝဗေဒဌာနအငြိမ်းစားဌာနမှုနဲ့လက်ရှိကုလသမဂ္ဂဘောခဒေါက်တာဒေါ်ကြည်ကြည်သင်းကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါလဲ။ဟုတ်ကဲ့လူစီဝါပိဒပညာရှင်ပမောခဒေါက်တာဒေါ်ကြည်ကြည်သိန်းခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်တုန်းကပါးစပ်နဲ့နှာခေါင်းစည်းတီ max ပေါ့နော်လိုအပ်လာမှုကိုပြောပြီးမှဒီတစ်ပတ်တော့ကျန်ပါရင်မြန်မာနိုင်ငံထဲမှာလည်းဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းကတဖြည်းဖြည်းနဲ့ပိုပိုတိုးလာတာမို့နောက်အရေးပါတဲ့ဒီ home stay ပေါ့နော်အိမ်မှာအဓိကနေရချိန်မှာမဖြစ်မနေဈေးသွားနေရတာနဲ့လိုအပ်ရင်ကျန်ပါရင်အတွက်ပန်းချန်သွားလမ်းလျှောက်အကစားလုပ်တာတွေအတွက်အရေးပါတဲ့ကာကွယ်ရေးအကြောင်းကိုဆက်ပြောပါဆရာမကြီး။အဲ့တော့ဒီနေရာမှာနောက်အရေးပါတဲ့ကာကွယ်နည်းတစ်ခုဖြစ်တဲ့ဒီ social distancing ပေါ့နော်။တူဦးနဲ့တူကြ3ပေ6ပေခွာနေဖို့ကတချို့ဈေးသွားရမှာခက်သလိုဖြစ်နေတာမို့ဘယ်လိုလုပ်စင်တာကိုစပြီးတော့အကြံပေးပါလားဆရာမကြီး။6ပေ
တော့မရဘူးပေါ့နော်။ဒီ super market ကြီးတွေပါတယ်ကြတော့လေဟိုသူအကွက်ကလေးခြားခြားလို့ရတယ် line ကလေးတွေပေါ့နော်။ဟိုအပတ်ချံပေးတဲ့နေရာမှာဒီတန်းစီတဲ့ခါမှာသို့တော့ဒီလိုလိုလိုသွားနေကြောတာမန်ဈေးတဲ့သွားမယ်ဆိုတော့ဒီရဲ့ကြီးကြီးဆုံးဘလို့မှတယောက်နဲ့တယောက်6ပေအနည်းဆုံးရှိရမယ်ဆိုတော့မဖြစ်နိုင်တဲ့အတွက်ဟိုအရေးကြီးတာမှပေါ့အခုဆိုရင်တော်တော်များများတည်သူတွေအသိရှိလာတဲ့အတွက်တချို့ဈေးတွေမှာလေဈေးရောင်းတဲ့ဟိုအမျိုးသမီးတွေအမျိုးသားတွေလည်းဟိုရှိတဲ့ဟာလေးတွေမှဈေးတွေလုတ်ပြီးတော့ဆက်ထားတာတွေ့ရတယ်လုံးလုံးစီတော့အဝတ်ကလေးနဲ့တော့အုပ်ထားရမယ်ဈေးရောင်းတဲ့လူကလည်းအဝတ်နဲ့အုပ်ထားရမယ်သူနှာခေါင်းနဲ့ပါးစပ်နဲ့ကိုနောက်ရှိတဲ့အိမ်မှာလုတ်ရင်လုတ်မလုတ်ရင်လည်းစီထားပေါ့အဲဈေးသွားတဲ့လူကလည်း mask တက်ထားမယ
်ဟုတ်ကဲ့ဆရာမအဲ့တော့ဈေးသွားတဲ့ခါမှာ mask တက်တာအပြင်ပေါ့နော်နောက်ထပ်ရောသတိပြုစရာလေးတွေရှိအောင်မလားဆရာမရေ
ရှိတာပေါ့နော်ပေါ့ဆိုဈေးထဲမှာဆိုတော့ဒီခင်းသီးသေးတဲ့ဒီဝေဒါစအသားငါးတွေဝေဒါစအခုဖြစ်တော့အကုန်လုံးကကျွတ်ကျွတ်အိမ်နဲ့ခြေပေးပြီးတော့ကိုယ်ကျွတ်ကျွတ်အိမ်နဲ့အိမ်ပြန်ပြီးတော့အဲ့ဒီခင်းသီးသေးတဲ့ဒီအသားတွေငါးတွေအကုန်လုံးကိုထုတ်ပြီးတဲ့ခါမှာအဲ့ဒီကျွတ်ကျွတ်အိမ်တွေကိုဘယ်လိုပြစ်မလဲဆိုတာလည်းအရေးကြီးတယ်ပေါ့နော်အဲ့တော့ဒီကျွတ်ကျွတ်အိတ်ပေါ်မှာကယောဂါပိုးရှိနိုင်သလားဆိုတော့လောလောဆယ်တော့ရှိနိုင်တယ်ရှိနိုင်တယ်ဆိုပေမဲ့အခုသိပ္ပံပညာရှင်တွေကပြပြီးပလတ်စတစ်ပေါ်မှာဘလောက်ကြာချာထိဒီကိုရိုနာဗိုင်းရပ်စ်အသက်ရှင်နိုင်တယ်လဲဆိုတော့ကြာလေတော့ကြာလေတော့တစ်ဖြည်းဖြည်းနဲ့တဝက်တဝက်တဝက်ကျိုးပြီးတော့ပျောက်သွားနိုင်တယ်သူသေသွားတယ်ပေါ့နော်ဆိုတော့အခုချက်ချင်းနဲ့ငင်းတော့ရှိရဲ့သို့တော့နည်းနည်းကြာလေကြာလေမှာဒီယောဂါပိုးကတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့သေသွားမယ်ကျွတ်ကျွတ်အိတ်တွေပါတယ်ကိုခဏထားလိုက်ထားလိုက်ပြီးတော့ဟိုပုံမကင်တဲ့ ုံပေါ့နော်တခြားလှုပ်ရှားရှိတယ်လို့ဒေချာလက်တွေစီပြီးတော့နောက်ကြာသွားပြီဆိုရင်တော့ဒေချာပြစ်လို့ရတယ်ပြီးတော့လက်စီကောင်းကောင်းလက်စီပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောဈေးဝယ်တာနဲ့ပတ်သက်လို့တကယ်လို့ဒီစူပါမားကတ်တွေသွားလို့ရှင်ရောတွန်းလဲတွေပါတယ်နဲ
့အော်စူပါမားကတ်ကြတော့လေကိုခေကတော့များများဝယ်မယ်ဆိုရင်တွန်းလဲနဲ့အနေတော်လောက်ဝယ်မယ်ဆိုပလတ်စတစ်ချီနှောင်းလေးလည်းရှိတာပေါ့နော်အဆိုပါမကြီးတရားတော့ပြောတာပေါ့လေရောက်လာတာနဲ့အပူချိန်တိုင်းနဲ့အကူပါလေပြီးတဲ့အခါကျတော့သူတို့ sanitizer လက်ကိုထည့်ပေးတယ်နောက်သူတို့ပြောတာပေါ့နော်အဆိုပါမကြီးကြီးကြီးတွေကသူတို့အဲတွန်းလေးရဲ့လက်ကင်ကိုဘုတ်တက်ဆင်းနဲ့တုတ်ပါတယ်ပိုင်းညာဆိုပေမဲ့လည်းပဲဈေးဝယ်လူကများတော့လေတယောက်ပြီးတယောက်ပြီးကင်ရောတာပါပဲဆိုတော့ကိုကဒါတော့ကင်ရမှာပဲတွန်းရမှာပဲချင်းနှောင်းလေးဆွဲရမှာပဲနောက်တော့ပတ်စံတွေလည်းပြီးတဲ့အခါမှာဟိုပတ်စံလည်းကင်အဲ့ဒါလည်းတွန်းပတ်စံစက်ကူပတ်စံကြီးရလေလူတကာကင်ထားတယ်ဆိုတော့အဲ့ဒါဒီလေတိုင်ပြီးတော့ပေးရတာပဲဆိုတော့နောက်ပိုင်းကျတော့အရေးကြီးတာအင်ကန်ရောက်ရင်လက်ကောင်းကောင်းဆေးဖို့
ဟုတ်ကဲ့ဆရာမလက်မဆေးခင်အဓိကတော့ပုံမျက်နှာအဓိကပြန်မပုတ်မိဖို့ပါအ
ော်နောက်တစ်ခုကလက်ဆေးဟိုအရေးကြီးတဲ့အပြင်ကိုအဲ့ဒီမဆေးတက်သွားမယ်ပေါ့နော်မဆေးတက်သွားတာတစ်မျိုးကောင်းတာကကိုယ်လက်နဲ့မျက်နှာမကင်ဘူးကိုယ်နည်းနည်းတတိပေးနေတယ်လို့ပဲအရေးကြီးတာကဒီယောဂကူတာကလက်ကသူများယောဂကိုယ်ဆီယာရရသွားတဲ့ဟာဒီပစ္စည်းတွေကိုကင်ထားပြီးမှကိုယ်လက်ကမတက်တဲ့အခါမှာအဲ့ဒီမတက်တဲ့လက်နဲ့ဟိုလူတဘာဝပေါ့နော်မျက်နှာလေးဟိုနားရားလိုက်စပင်လေးကိုဖယ်လိုက်မျက်နှာကင်မိတဲ့ကဲမျက်စိပုတ်မိတဲ့ကဲအခုမျက်စိလေးသတိထားရတယ်ကိုရိုနာဗိုင်းရပ်စ်ဝင်ပေါက်ကပစံနဲ့နှာခေါင်းအပြင်ကိုမျက်စိလေးပါတယ်အမျက်စိတွေပုတ်လိုက်တယ်သူလည်းဝင်နိုင်တယ
်ဟုတ်ကဲ့အဲ့တော့အဓိကတော့ဈေးသွားတဲ့အချိန်မှာကိုယ်မျက်နှာအဓိကပြန်မပုတ်မိဘူးပေါ့နော်မတ်ကလည်းဒီနေရာမှာမထိမိအောင်ထောက်ကူတော့ပေးနိုင်တော့ပါဆရာမနော
်ဟုတ်ကဲ့မတက်တဲ့လက်နဲ့မျက်နှာမကင်မိဘူးမျက်စိတွေပဲမပုတ်မိဘူးအရေးကြီးတယ်
ဟုတ်ကဲ့ဆရာမနောက်အခုတို့အချိန်မှာဆရာမရဲ့အိမ်မှာပဲအဓိကအောင်းနေကြတဲ့ခါကျတော့တစုံတရာပေါ့နော်စိတ်ဖိစီးမှုတွေဖြစ်နိုင်တယ်အဲ့လိုနေထားမှာဆရာမဒီပန်းချံသွားပြီးတော့လမ်းလျှောက်တာမျိုးအားကစားလုပ်တာမျိုးကတော
့အချို့နိုင်ငံကြားထဲမှာတော့လုံးဝ shut down ပေါ့အိမ်မှာပဲနေရမယ်အပါရှောက်ဆက်တောင်းလို့ပဲဟိုဈေးဝယ်လို့တော့ရတယ်အပြင်သွားလို့တော့ရတယ်အရေးကြီးဈေးဝယ်လို့ရတယ်ပညာဆိုရင်တော့မနေ့တချို့အန်ချန်ထဲမှာလေ jogging လို့လမ်းလျှောက်တာလို့ရှိတဲ့အချိန်မှာသွားလို့ရပါတယ်သို့တော့တစ်ခုပဲရှိတာအစုလိုက်အပြုံလိုက်မသွားနဲ့တငယ်ချင်းနဲ့တက်လက်တွဲပြီးသွားမယ်တူတူသွားကြမယ်ဟိုအဲ့ဒါမျိုးတော့မလုပ်ခင်းနဲ့တယောက်သေးပဲလမ်းလျှောက်ပါတယောက်သေးပဲပြေးပါဟိုကြိုင်လေအနည်းဆုံး6ပေတော့ကွာမယ်နောက်တယောက်လမ်းလျှောက်လာတွေ့ရင်လေသူနဲ့တော့ခဝဲဝဲရှောင်ပေါ့နော်6ပေလောက်တော့အနည်းဆုံးပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပန်းချံနဲ့ပတ်သက်လို့
အဲပန်းချံတွေတွားလဲတက်နိုင်တော့လဲမတ်စတာပေါ့လေဒါပေမဲ့မတ်ကလည်းရှင်းရှင်းပြောရင်ကျတော့အသက်ရှူချက်တယ်အဲ့တော့မနေ့ဆောစောလူသူကင်းရှင်းတဲ့အချိန်သူများနေလဲခဝဲဝဲဆိုရင်တော့မတ်မတက်ခင်းနေတယ်ပြေးလို့တော့ရတယ်လမ်းလျှောက်လို့ရတယ်ဒါပေမဲ့တိတ်အကြာကြီးတော့လည်းမဟုတ်ပေါ့လူသူတိတ်နေရတဲ့အနေအထားကိုမတွားနဲ့ပေါ့အဓိကတော့လေပြန်လာရင်လည်းလက်ကောင်းစီ
ဟုတ်ကဲ့ဆရာမဒီနေ့မှာ hand sanitizer ကိုသုံးဖို့ရောလုပ်မလားဆရာမ
hand sanitizer တော့ဆက်ပြားနေရေးမရှိတဲ့နေရာမှာသုံးဖို့တော့ကျွန်တော်တစ်ခါဒီနေရာတိုင်းမှာဂျင်းနဲ့ဆက်ပြားမရှိဘူးလေဆိုတော့အဲ hand sanitizer လေးတော့ဆရာမဆိုလည်းအများအပတ်ဆိုင်အိတ်ထဲမှာအမြဲထည့်ဝါးရဲ့အပလင်းသေးလေးပေါ့နော်လိုအပ်တဲ့အချိန်မှာကို hand sanitizer နဲ့လုပ်လိုက်တော့စိတ်ကစိတ်ချရတယ်ပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပြောဖို့ရှိမှာဆရာမ
အခုဟာကလေကြည့်လိုက်မယ်ဆိုရင်နိုင်ငံခြားပြန်လာတဲ့လူလဲပါတယ်လို့ local transmission ခေါ်တာပေါ့နော်တချင်ချင်းကူတာလည်းရှိတယ်တချို့ကလည်းနိုင်ငံခြားပြန်လာတဲ့ရာဇဝင်လုံးဝမရှိဘဲနဲ့ယောဂပိုးတွေ့တာလည်းရှိတယ်ဆိုတော့သတိဝရိယတော့ရှိရမယ်အများအားစိတ်ကြီးလည်းမကြောက်ပါနဲ့ဒါပေမဲ့စိတ်ပြီးတော့လည်းမကော့ချပါနဲ့နောက်ပြီးတော့လုံးတင်တာတွေလုံးပါအဲ့တော့အပြင်သွားပြီဆိုရင်ရှိတဲ့ mask မျိုးတက်ပါပြန်လာတဲ့အခါမှာနောက်အနိုင်တဲ့နေရာမှာလက်ဆေးပါနောက်တစ်ခုက social distancing ခေါ်တဲ့တယောက်နဲ့တယောက်အနည်းဆုံး6ပေတော့ရှိအောင်လို့နေပါဆိုအဓိကနေပါပဲเนาะနောက်ပြီးတော့မမှန်စားမယ်မမှန်အိတ်မယ်ဒီကိုကြီးတန်ရှင်းကြီးလုပ်မယ်ဆိုရင်တော့အချို့ကြောက်စရာတော့မလိုပါဘူးသို့တော့တတိဝရိယတော့အမြဲရှိပါစေလို
့ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စိတ်ကြီးရွာမှာ လက်နက်ကြီးကြီးတရောက်ပေါက်ကွဲခဲ့လို့ရွာသား၈ဦးသေဆုံးပြီးလူပေါင်း၁၀ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါကြုံတွေ့နေရချိန်မှာတိုင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကနေထုတ်ပြန်တောင်းဆိုလိုက်တယ်ဆိုတာနဲ့COVID-19 ရောဂါကူးစက်မှုဖြစ်ပွားနေတဲ့အချိန်မှာရှမ်းပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စိတ်ကျွာမှာဧပြီလ23ရက်နေ့နနက်ပိုင်းကလက်နက်ကြီးကြီးလေးလုံးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးတွေအပါအဝင်ကျေးရွာသား10ဦးသေဆုံးပြီးလူပေါင်း30ကျော်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုလိုလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ထက်မြတ်ဦးမှတ်တမ်းတမ်းဆုံးမောင်နီထွန်းနဲ့လူလတ်ရှည်တို့မှပွဲချင်းပြီးသေဆုံးခဲ့ပြီးတချို့မှလည်းစစ်တွေစီးုံကိုယူဆောင်သွားစဉ်စစ်စေးကိတ်တွေမှာအချိန်အကြာကြီးစစ်ဆေးခံရတဲ့အတွက်လမ်းမှာတေဆုံးတာတွေရှိတယ်လို့လဲကြေးရွာသားတွေကပြောပါတယ်အဲ့ဒီလက်နက်ကြီးကြီးတွေကိုကြောက်စိတ်ရွာနဲ့၃မိုင်ခန့်အကွာဂူဝဖျားအနီးမှာရှိတဲ့အမှတ်953ညအစိုးရတိုင်ရင်းကပြစ်ခတ်ခဲ့တာဖြစ်တဲ့အတွက်အခုလိုထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်အဲ့ဒီစွပ်စွဲချက်ကိုတပ်မတော်ဘက်ကညှဉ်းဆန်ထားပါတယ်ဒဏ်ရာရသူအများစုကတော့အခုအခါပုံနာကျွန်းစေယုံမှာစေကုတမှုခံယူနေရပြီးတချို့မှလည်းစစ်တွေစေယုံမှာစေကုတမှုခံယူနေကြရပါတယ်အလားတူအမျိုးနယ်ဒလက်ခြေရွာမှာလည်းဧပြီလ12ရက်နေ့ညနေပိုင်းကလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ဆိုးဆိုးမှတေဆုံးပြီးတခြားခြေရွာသားတုံးဦးမှလည်းဒဏ်ရာရရှိခဲ့ပါတယ
်ကန့်ယောဂါကြောင့်တကဘာလုံးစိုးရင်ထိတ်လန့်နေချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကနေထုတ်ပြန်ချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်ကိုဗစ် -19 ကန့်ယောဂါကြုံတွေ့နေချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုတွေမြင့်မားနေစေဖြစ်ပြီးတော့စစ်ပေးချဥယီတွေကလည်းများလာတဲ့အတွက်သမ္မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးဖို့ WLB ကအခုလ9ရက်နေ့မှာထုတ်ပြန်ချက်ထုတ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်ကယောဂါပြင်တိုက်ပွဲတံမှာခံစားနေရတဲ့ဗီဒီယိုစစ်ဆောင်တွေအနေနဲ့ဖိခါသဆုံးတွေရသဘောမှုမရှိရင်အစံငတ်ပြတံကိုခံစားနေရတာကြောင့်အစိုးရအနေနဲ့တွားရောက်ကူညီထောက်ပံ့ဖို့လိုလားတဲ့အတွက်တောင်းဆိုတာဖြစ်တယ်လို့လဲ WFP ထွေထွေတွေးရင်မှုနော်ဆဲဆဲကပြောပါတယ်2019ခုနှစ်ကစပြီးတော့2020ခုနှစ်မလ23ရက်နေ့ထိကရင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာတိုက်ပွဲကြောင့်စစ်သည်ဆောင်ဥယျာဉ်တသိန်း6000ကျော်ရှိလာတယ်လို့ WLB ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရှမ်းပြည်နယ်မှာ COVID-19 ရောဂါပိုးကူးစက်ခံရသူ3ဦးရှိပြီးဖြစ်ပါတယ်။ဧပြီလ15ရက်နေ့ကအစိုးရရဲ့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေမြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံရသူ12ဦးထပ်မံကြေညာရမှာရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့ကအသက်23နှစ်အရွယ်အမျိုးသား2ဦးလည်းရောဂါပိုးကူးစက်ခံရတယ်လို့ဆိုပါတယ်။သူဟာရန်ကုန်မြို့မှာဗာဒါရေးပွဲကိုတက်ပြီးပြန်လာတာဖြစ်ကြောင်းစင်ကာပူကနေပြန်လာတဲ့လူနာအမှတ်24နဲ့လည်းထိတွေ့မှုရှိခဲ့ဖူးကြောင်းဆိုပါတယ်။လက်ရှိမှာတော့လူနာကိုကျန်းတုံစီယုံကိုပို့ဆောင်ထားပြီးမန်းချမ်းမြို့မှာဈေးတွေလမ်းတွေပိတ်ထားပြီးတော့ဈေးပြန်းမှုတွေလည်းလုပ်နေကြောင်းလူနာရဲ့မိသားစုဝင်တွေကိုလည်းဆက်ဆဲမှုတွေပြုလုပ်နေကြောင်းမန်းချက်ဒေတာခန်စိုက်တစ်ကပြောပါရယ်ကြံလူနာနှစ်ဦးကတော့တောင်မဲမြို့ကထိုင်းပြန်တဦးနဲ့တောင်ကြီးမြို့ကအင်္ဂလန်ပြန်တဦးတို့ပဲဖြစ်ပါတယ်လက်ရှိရှမ်းပြည်မှာ COVID-19 တန်တရားလူနာ160ခန့်ရှိကြောင်းလည်းရှမ်းပြည်နယ်အစိုးရရဲ့စည်းရင်းအရသိရပါတယ်
မဟာဒကြံရုံးပရက်ကာလတွင်မွန်ပြည်နယ်ကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူသန်းစားအိမ်တော်စု4000ကျော်ကိုစံစီစားပဲနဲ့ကျက်သွန်တိုက်ခါ9မျိုးထောက်ပံ့ခဲ့တယ်လို့မွန်ပြည်နယ်စိုးရယုံတာဝန်ရှိသူတူကပြောပါရယ်မွန်ပြည်နယ်တွင်းကအိမ်တော်စုတွေရဲ့ဆယ်ရာခန့်လုံးလောက်ကိုအခြေခံလူသန်းစားဖြစ်နိုင်တဲ့အနေအထားကိုခန့်မှန်းထားတာဖြစ်ပြီးနိုင်ငံတော်ကထောက်ပံ့ပေးတာကြောင့်အချိန်စရာကောက်ယူမှုအပိုင်းမှာမမှန်ကန်ကန်ဖြစ်ဖို့အတိအကျကြတယ်လို့မွန်ပြည်နယ်ဆွေရဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကဆိုပါတယ်မွန်ပြည်နယ်မှာ COVID-19 ကူးစက်ခံရသူတဦးရှိပြီးတော့မော်လမြိုင်ဆေးရုံမှာဆေးကုသမှုခံယူနေရပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ဆက်တွယ်ရေးလမ်းကြောင်းများပြတ်တောက်ပြီးစစ်နယ်ရိတ်ခါများပြက်လက်နေတဲ့ချင်းပြည်နယ်ပလဲဝမြို့ခံပြည်သူတွေနဲ့စစ်ဘေးရှောင်တွေအတွက်ရိတ်ခါဆန်တွေပို့ဆောင်ဖို့ကြိုးစားခဲ့ပေမဲ့အဆင်ပြေမှုမရှိခဲ့ပါဘူး။ချင်းအရပ်ဖက်အဖွဲ့အစည်းများချင်းလူငယ်များဦးဆောင်ပြီးရိတ်ခါဆန်နဲ့
ဆာတုံးကုံလူတုံးကုံတွေကိုသမီးမျိုးအထိတွားရောက်ပို့ဆောင်နိုင်ခဲ့ကြပေမဲ့သမီးကနေပလဝါကိုဆက်လက်ပို့ဆောင်ရမှာနယ်နယ်လုံခြုံမှုမရှိတာကြောင့်ကာသမားတွေမတွားရဲလို့အခက်ကြုံနေကြရတာလို့ချင်းပြည်နယ်စီပင်ဝန်ကြီးဟောင်းဆလိုင်းအိုက်ဆက်ခင်ကပြောပါတယ်အခုလက်ရှိသမီးမျိုးမှာစစ်ဘေးရှောင်ပြည်သူတုံးထောင်နီးပါးခန့်ရှိနေပြီးပလဝါမျိုးပေါ်မှာလည်းတုံးထောင်ကျော်ရှိနေပါတယ် အခုတည်င်းလာတွေကိုဆက်လက်တင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတမရော်ကလူခွင့်ရေးထိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့တအန်းလူမှုအသင်းအဖွဲ့တွေကနေဧပြီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ကိုဗစ်19ကူးစက်ရောဂါဖြစ်ပွားနေတဲ့အချိန်မှာအခွင့်ကောင်းယူပြီးတော့ကျူးလွန်နေတာလို့လဲဆိုပါတယ်အမည်ရဲ့စုစည်းချက်ကိုတော့နိုင်ငံအင်ကနေတင်ဆက်ပေးပါမယ်
COVID-19ရောဂါဖြစ်ပွားမှုကိုခွေကောင်းယူပြီးရှမ်းပြည်နယ်ဒေသတွေမှာမြန်မာတပ်မတော်ကနေလူကူရေးချိုးဖောက်မှုကျူးလွန်နေတယ်လို့တန်မျိုးရင်းစီယုံတီတီဘလူးကပြောရေးဆိုခွင့်ရှိသူလူ희ချီစင်ကားကပြောပါတယ်အတဘာလုံးမှာ၃ရက်၆ရက်နေတဲ့ဒီ
ဒီကွန်ဗစ်ကိုပဲအယုံဆိုင်နေတဲ့ခါကြတော့ဒီဘက်ကိုအယုံမဆိုင်နိုင်ဘူးမဆိုင်နိုင်တဲ့အချိန်မှာအခွင့်ကောင်းယူပြီးမှလုပ်တယ်လို့ပဲကျွန်တော်တို့ကယူဆတာပါဘွတ်ဒေတာအတွင်းလူခွေးချိုးဖောက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတန်းကြောင်းသားနဲ့လူငယ်များဖွဲ့ဒီ S1
ယောဂကူးစက်နည်းမှုကိုစုပေါင်းကာကွယ်ထိန်းချုပ်နိုင်ဖို့အတွက်တိုက်ပွဲတွေရပ်ထားဖို့နိုင်ငံတကာကနေပြောဆိုတိုက်တွန်းနေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမိုင်းပန့်မြို့နယ်မှာတော့ယောဂကာကွယ်ရေးပညာပေးတဲ့ NCA လက်မှတ်ရေးထိုးထားတဲ့ RCSSSA စစ်တပ်ဖွဲ့နဲ့အစိုးရတပ်မတို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်
ဧပြီလ10ရက်နေ့မွန်လွဲပိုင်းကရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပန်မြို့တောင်ဖက်25မိုင်အကွာမှာအစိုးရတပ်မတော်စကခ8ခွန်လက်အောက်ခံခြေမြန်တပ်ရင်းအမှတ် 393နဲ့RCSSSA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်RCSSSA ရဲ့စစ်တပ်ဖွဲ့ကနေ COVID-19 ကာကွယ်ရေးကွင်းစင်းပညာပေးနေတဲ့အချိန်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးမခေကရှမ်းပါသားနဲ့အခုလိုပြောပါတယ်
လောင်ဖိနေနေပေါ့လောင်ထိုင်တာယူလီကွန်းလုံးနေတွေးကျွန်တော်စေတပ်ဖွဲ့တွေကြီးလက်ပဲကွင်းစင်စစ်ဆေးပေးနေခြင်းအစိုးရတပ်မတော်ကအတိပေးအကြောင်းကြားတာတွေမရှိဘဲအင်အားနဲ့ဝင်လာတော့တိုက်ပွဲတွေဖြစ်ပွားရပါတယ်
ကိုဗစ်19တိုက်ချက်နေတဲ့အစီအလက်မှတ်ရေးထိုးထားတဲ့RCSSSA နဲ့တိုက်ပွဲဖြစ်ပွားတယ်ဆိုတဲ့ကိစ္စအခုချိန်မှာလုံးဝမဖြစ်သင့်ကြောင်းNCA လက်မှတ်မရေးထိုးရသေးတဲ့တခြားအဖွဲ့တွေအတွက်နမူနာကောင်းမဟုတ်ကြောင်းမိုင်းပန်မြို့နယ်ကြားဖြူပါတီ SNDP ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်တော်ကအခုလိုပြောပါတယ်ဒီကိုဗစ်19ချိန်မှာဘာတူမဆိုကျွန်တော်တို့မျိုးပြည်တွင်းဘယ်ဖွဲ့စ
လက်ခံကြိုဆိုပြင်နေရတယ်ကျွန်တော်မြင်တယ်ဒီလိုမျိုးလုပ်လိုက်ခြင်းအပြင် NC လက်မှတ်ထိုးထားတဲ့ပုံမှာကြိုပြတဲ့ဖြစ်သွားနိုင်တယ်နောက်ဆက် NC ထိုးမဲ့အဖွဲ့အစည်းတွေဆိုလည်းကြံတင်းစားသိနေတော့ကျွန်တော်ထင်တာပေါ့နော
်ဒီ COVID-19 ဖြစ်ပွားနေချိန်မှာအခွင့်ကောင်းယူပြီးတက်မတော်ကကွယ်ရေးဦးစီးချုပ်ပွတ်ချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့ကိုယ်တိုင်ကင်တွယ်ဖြေရှင်းပြင်ရင်တည်ထောင်စုရဲ့ငြိမ်းချမ်းရေးအတွက်အထူးကောင်းမွန်မယ်လို့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်ခဲ့တဲ့တည်ထောင်စု Institute Director ဦးခွန်ဆိုင်ကအခုလိုပြောပါတယ်
ဒီကိစ္စကိုတော့တချို့ကြီးကားချို့ကြီးလက်ဒီလိုမျိုးဖြစ်အောင်တာဖီပြနိုင်သိကောင်းလေကျွန်တော်တို့ဒီအချိန်ဟာတမတော်ကဥထောင်ပြီးတော့မှဒီကိုဗစ်ဆက်ကူကိစ္စကိုလူထုနဲ့ပူပေါင်းတယ်အဖွဲ့အစည်းနဲ့ပူပေါင်းတယ် EOO အဖွဲ့အစည်းနဲ့ပူပေါင်းမလုပ်နိုင်ဘူးဆိုရှင်ဒီကိုဗစ်ဆက်ကူကိုလည်းအောင်မြင်နေမှာပါဒီတော့ဒီလေညီဆိုင်ကြီးကိုရရှိဖြစ်တယ်လို့ပြောတယ်
လက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မြန်ယောဂါကြောင့်ယောဂါကူးစက်ခံရသူ90ကျော်ရှိနေပြီးရှမ်းပြည်နယ်မှာဆိုရင်3ဦးကူးစက်ခံထားရကြောင်းအစိုးရရဲ့အကစားနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ကြောက်စိတ်ကျေးရွာမှာလက်နက်ကြီးကြီးလေးလုံးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား10ဦးသေဆုံးပြီးလူပေါင်း30ကျော်ထိခိုက်ကြရာရရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါကြုံတွေ့နေရတဲ့အချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲထိုးစစ်ဆင်မှုကိုရပ်တန့်ပေးဖို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရစီလေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
UAE အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ညစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
April 16ရက်ကြာသပတေးနေ့တကြအတက်နေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပြပါအောင်မယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံချို့မှာကျောင်းတွေပြန်ဖွင့်ဖို့အစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်ဂျာမနီနိုင်ငံမှာကျောင်းတချို့ကိုမေလ4ရက်နေ့မှာတံဖွင့်ခွင့်ပြုဖို့ဝန်ကြီးချုပ်အန်ဂလာမာကဲလ်ကစီစဉ်နေပါတယ်။ဈေးဆိုင်တချို့လည်းရှေ့သတင်းပတ်ပြန်ဖွင့်နိုင်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံစီးပွားရေးကိုပြန်ဆနိုင်ဖို့တိုက်တိုက်တွန်းတွန်းပြောနေပါတယ်။စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးလမ်းညွှန်ချက်တွေဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။ဂျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကန့်ကတ်ချက်တွေကိုမေလဇန်ပိုင်းဖယ်ရှားမယ်ဆိုရင်သိပ်ဆောလွန်းတယ်လို့ပြောနေကြပါတယ်။ကနေဒါနိုင်ငံမှာတော့ယောဂထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေရှေ့လျှော့ပေးဖို့အသင့်မဖြစ်သေးဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောကြားခဲ့ပြီးကနေဒါလူမျိုးတွေအနေနဲ့သတင်းပတ်ပိုင်းလောက်တီးခံဆောင်ပေးကြဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်အစိုးရအကြီးအကဲယာရုနေရာတွေအတွက်သမ္မတရွေးချယ်ထားသူတွေကိုလွှတ်တော်အမတ်တွေကအတိမပြုသေးတာကြောင့်လွှတ်တော်ကိုဆိုင်းထားမယ်လို့သမ္မတ Trump ကချိန်ချောင်းနေပါတယ်။လွှတ်တော်အတိမပြုသေးသူတွေထဲမှာ VOA သတင်းဌာနကိုကြီးကြပ်ရမယ်သူလည်းပါဝင်ပါတယ်။အမေရိကန်ဖွဲ့စည်းပုံပြဋ္ဌာန်းချက်အမှတ်1မှာထူးခြားတဲ့အခြေအနေမျိုးဆိုရင်လွှတ်တော်တရားထဲကိုဖြစ်စီနှစ်ရံလုံးကိုဖြစ်စီသမ္မတကဆိုင်းထားခွင့်ရှိတယ်ဆိုတာရည်ညွှန်းပြီးတော့သူ့မှာလုပ်ပိုင်ခွင့်ခိုင်ခိုင်မာမာရှိတယ်လို့ပုတ်ထုံးနေတုန်းကသမ္မတ Trump ကပြောကြားခဲ့ပါတယ်။အရင် Broadcasting Board of Governors လို့ခေါ်ခဲ့ပြီးတော့တီးခြားလွတ်လပ်တဲ့ US Agency for Global Media ကိုကြီးကြပ်ဖို့အတွက်ဖတ်တန်းရုပ်ရှင်တွေရိုက်ကူးသူ Michael Peck ကိုသမ္မတ Trump ကရွေးချယ်ထားပါတယ်။VOA သတင်းဌာနဟာ US Agency for Global Media အောက်ကသတင်းဌာနတစ်ခုဖြစ်ပါတယ်။ရွှေဈေး9နှစ်အတွင်းအမြင့်ဆုံးတက်နေတဲ့ထိုင်းနိုင်ငံကရွှေဆိုင်တွေရှိမှရွှေရောင်းဖို့ဒီကနေ့လဲတန်းစီစောင်းရတဲ့အထိဖြစ်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကရွှေဈေးတအောင်စကိုဒေါ်လာ1,930ကျော်အထိတက်ခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းလူမျိုးတွေအလူအယက်ရွှေတွေထုတ်ရောင်းနေကြတာပါ။ရွှေရောင်းသူတွေများနေတာကြောင့်ပြန်ဝယ်ဖို့ငွေနည်းလာနေပြီလို့ဆိုင်ရှင်တွေကပြောနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဗုဒ္ဓဟူးနေ့တုန်းကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရအစိုးရကပြက်ပြက်သားသားအနိုင်ရခဲ့ပါတယ်။သမ္မတမွန်ဂျေအင်းအစိုးရရဲ့ COVID-19 ကပ်ရောဂါကင်တွယ်ပုံအပေါ်ပြည်သူအများထောက်ခံတယ်လို့မြင်နိုင်ပါတယ်။သူရဲ့လက်ဝဲရင်း Democratic Party နဲ့မိတ်ဖက်ပါတီတို့ကအမတ်နေရာ300ရှိတဲ့လွှတ်တော်မှာအမတ်နေရာ180နဲ့အပြတ်အသတ်အနိုင်ရခဲ့ကြပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်းဖိမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။တကြံကာလနှစ်တကူချိန်မှာသောတာရှင်တွေကိုကျမ်းမှာစိတ်ချမ်းသာကြပါစေရှင်။ကျမဆုညမှာပါ။
This program has come to you from the Voice of America, Washington.